ကန့်ပြည်နယ်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ကလူ့အခွင့်ရေးအခြေအနေကိုသိရှိနိုင်ဖို့အတွက် EU ကဥရောပနိုင်ငံများသမဂ္ဂအဖွဲ့ကလွန်ခဲ့တဲ့အောက်တိုဘာလမှာလေ့လာရေးမစ်ရှင်တစ်ခုမြန်မာပြည်သူဆွေးနွေးခဲ့ပါတယ်။အဲဒီမတိုင်မီကလည်းရိုဟင်ဂျာအပေါ်ပြစ်မှုကျူးလွန်မှုနဲ့အစိုးရလုံခြုံရေးတပ်ဖွဲ့ကအရာရှိ9ဦးကိုဒဏ်ခတ်အရေးယူကြောင်းဇွန်လမှာကြေညာပါတယ်။လေ့လာရေးမစ်ရှင်အဖွဲ့ရဲ့တွေးရှိချက်တွေကိုအခြေခံပြီးလူ့အခွင့်အရေးပေါက်ပြဲမှုကိုချက်ချင်းရပ်ဆိုင်ဖို့မြန်မာအစိုးရကိုတောင်းဆိုတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှလွန်ခဲ့တဲ့မတ်လကချမှတ်ပါတယ်။ဒီဆုံးဖြတ်ချက်ကို38နိုင်ငံကထောက်ခံပြီးတရုတ်ကျူးပါနဲ့ဖိလစ်ပိန်းကကန့်ကွက်ပါတယ်။လူ့အခွင့်အရေးချိုးဖျက်မှုတွေရပ်ဆိုင်ပြီးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းတာဖြစ်ပါတယ်။အခွန်ကင်းလွတ်မှုကိုအခွင့်ကောင်းယူပြီးယူရိုတန်2300ဘူးဥရောပကမြန်မာက2018မှာတင်ပို့ပါတယ်ဒီထဲမှာအဝေးတဲကယူရိုတန်1900ကျော်ဆန်ကတန်140ကျော်ကျောင်းမြက်ကတန်130နဲ့ဖနက်ကတန်120ကျော်ပါဝင်ပါတယ်ဒီလိုဆက်လက်တင်ပို့နိုင်ဖို့အတွက်ကုလသမဂ္ဂနဲ့လက်တွဲလုပ်ဖို့လိုအပ်ကြောင်း EU ဥရောပအဖွဲ့ကကြေညာပါတယ်
မြန်မာအစိုးရကတော့ကုလသမဂ္ဂအစီရင်ခံစာနဲ့ဆုံးဖြတ်ချက်တွေဟာတစ်ဖက်သက်လုပ်ရက်တွေဖြစ်တယ်လို့ဆိုပြီးလက်မခံပါဘူးလူ့အခွင့်အရေးအခြေအနေကောင်းမွန်မလာဘူးဆိုရင် EU ဟာတစ်ခုခုလုပ်ရတော့မယ့်အခြေအနေကိုရောက်သွားနိုင်ပါတယ်မြန်မာကိုပေးထားတဲ့အခွန်ကင်းလွတ်ခွင့်ရုပ်သိမ်းတာဟာ EU အတွက်အလွယ်ဆုံးနည်းပါပဲအထည်အလိတ်ဖနက်နဲ့အခြားအသုံးဆောင်ပစ္စည်းထုတ်လုပ်နေတဲ့မြန်မာအလို့သမားတသန်းကျော်ရှိပါတယ်အဲ့ဒီထဲမှာအထည်ချုပ်လုပ်ငန်းမှာအမျိုးသမီးခုနှစ်သိန်းကျော်ရှိပါတယ်။စီအစိုးရကို EU နဲ့ American ဒဏ်ခတ်အရေးယူစဉ်ကအထည်ချုပ်ဆက်ယုံ120ကျော်သာကျန်ပါတယ်။ဒဏ်ခတ်မှုရုတ်သိမ်းပြီးအခွန်လွတ်ကုန်သွယ်ခွင့်ပြန်ရတော့မှမဟာရန်ကုန်၊ပဲခူး၊ပသိမ်နဲ့ဖအံမှာအထည်ချုပ်ဆက်ယုံတွေထွက်ပေါ်လာပါတယ်။2014ခုနှစ်ကဆိုရင်တစ်နှစ်အတွင်းအထည်ချုပ်ဆက်ယုံအသက်90ကျော်ထပ်တိုးလာပါတယ်။
မြန်မာပြည်ကပို့ကုန်တွေအခန့်အသတ်မရှိအခွန်အခောက်မရှိဥရောပမှာရောင်းချခွင့်ပြန်ရတာ2023ကဖြစ်ပါတယ်ဒီအကွင့်တူးကြောင့်မြန်မာအထည်ချုပ်လုပ်ငန်းမှာရင်းနှီးမြှုပ်နှံသူတွေများလာပါတယ်အခွန်ဆောင်ရမယ်ဆိုရင်တော့အခွန်ကင်းလွတ်ခွင့်ရတဲ့နိုင်ငံတွေကိုရှင်းပြိုင်နိုင်မှာမဟုတ်လို့မြန်မာပြည်ကထွက်ခွာတဲ့ကုမ္ပဏီတွေများလာပါလိမ့်မယ်လူ့အခွင့်အရေးချိုးဖျက်မှုနဲ့ကမ္ဘောဒီးယားရဲ့အခွန်ကင်းလွတ်ခွင့်ကိုရာယီရုပ်သိမ်းမှုဖေဖော်ဝါရီလမှာ EU ကကြေညာတာကိုမြန်မာအစိုးရသတိထားသင့်တယ်လို့မကြာမီကစင်ကာပူ ICS လေ့လာရေးဌာနကထုတ်ဝေတဲ့ Weather Garment Industry ဆိုတဲ့ Nick J. Freeman ရဲ့စာရမ်းမှာဖော်ပြထားပါတယ်
။အစိုးရစစ်တပ်ရဲ့လုပ်ရကြောင့်အရသားတွေလုပ်တဲ့အလုပ်ကိုတန်ခတ်အရေးယူသလိုဖြစ်နေပါတယ်။အခွန်ကင်းလွတ်ခွင့်ရုပ်သိမ်းလိုက်လို့နင့်နာမဲ့သူတွေကတော့မြန်မာအလို့သမားတရုတ်ကိုရီးယားနဲ့အခြားနိုင်ငံခြားကုမ္ပဏီတွေဖြစ်ပါတယ်တရုတ်ပိုင်အထည်ချုပ်လုပ်ငန်းမှာအလို့သမား3သိန်းကျော်ရှိတယ်လို့ခန့်မှန်းပါတယ်ဂျပန်ကိုရီးယားစပိန်ဂျာမနီ UK နဲ့တူရကီကိုမြမအထည်85ရာခိုင်နှုန်းတင်ပို့ပါတယ်စစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုအတွက်မြမအထည်ချုပ်လုပ်ငန်းကိုတစားကန်လုပ်တယ်လို့ဖြစ်နေပါတယ်စစ်တပ်ပိုင်ကုမ္ပဏီတွေလုပ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုရွေးချယ်ပြီးအရေးယူတာကသာEU အဖွဲ့ရဲ့ရည်ရွယ်ချက်နဲ့နှီးစပ်လိမ့်မယ်လို့သုံးသပ်သူတွေလည်းရှိပါတယ်။စစ်တပ်ကိုမနိုင်လို့အထည်အချုပ်လုပ်ငန်းကိုမီးရှို့တာတဘာဝမကျလှပါဘူး
။ EU အဖွဲ့ဟာမြန်မာအစိုးရကိုတတိပေးထားပြီးဖြစ်လို့အခြေအနေကောင်းမလာဘူးဆိုရင်အရေးယူဖို့ရှိပါသေး။ကမ္ဘောဒီးယားကိုအရေးယူတဲ့ဥပမာကို Nick J. Freeman ကသူစာရမ်းမှာတင်ပြထားပါသေး။အရေးပယူရင်အစိုးရနဲ့6လလောက်အပြန်အလှန်ဆွေးနွေးညှိနှိုင်းမှုတွေလုပ်ပါသေး။ဒီ6လအတွင်းမှာလူခွင့်ရေးအခြေအနေကိုအသေးစိတ်စောင့်ကြည့်လေ့လာပါလေ။အဲဒီနောက်အစိုးရခန်းစားပြင်ဆင်တာက3လကြာပါလေ။စုစုပေါင်း12လလောက်ကြာတော့မှဥရောပကော်မရှင်ကအခွန်ကင်းလွတ်ခွင့်ရုပ်သိမ်းကြောင်းကြေညာပြီးရုပ်သိမ်းမဲ့အချိန်ကာလကိုသတ်မှတ်ပါလေ။ဒါလို့ကြေညာပြီး6လအကြာမှာအခွန်ကင်းလွတ်ခွင့်လုံးဝညီကုန်းချုပ်နိုင်ပါသေး။မြန်မာပြည်တွင်းအထည်ကို EU ကအခွန်ကောက်ယူတာကြောင့်အထည်ချုပ်လုပ်ငန်းအများအပြားရက်ဆိုင်သွားတာကိုစစ်တပ်ကဂရုစိုက်မှမဟုတ်ပါဘူးအလုံးလိမ့်မဲ့ဖြစ်သွားတဲ့အရသားတွေကသာ EU အပေါ်အမုန်းပွားလာဝင်ရှိပါသေး1996က2013အထိ EU ကအခွန်ကင်းလွတ်ခွင့်ရုပ်သိမ်းခဲ့တဲ့အတွက် မြန်မာစီးပွားရေးမှာအကြီးအကျယ်နဲ့နာဆုံးရှုံးခဲ့ရပါတယ် EU ရဲ့လိုရကြောင့်ဖွံ့ဖြိုးတာနိုင်ငံတွေကိုကူညီရိုင်းပင်းဖို့တည်ထွင်ထားတဲ့အခွန်ကင်းလို့ကွင်ဟာမြန်မာပြည်မှာတော့အခုညီပေးရမရောက်ပဲဒုက္ခပေးလို့ဖြစ်လာနိုင်ကြောင်းပြန်ပြလိုက်ရပါတယ်ခင်ဗျာ